စစ်အုပ်ချုပ်ရေးကိုအရေးပေါ်ကာလတတ်မှတ်ပြီးတက်တန်းတို့အုပ်ချုပ်လာနေတဲ့မြန်မာစစ်ကောင်စီဟာဒီနေ့မှလည်းကာလုံစီဝေးကိုခေါ်ပြီးတော့နောက်ထပ်6လတတ်တန်းထပ်တိုးလိုက်ပါတယ်။အာဏာသိမ်းခဲ့တဲ့နောက်2008ဖွဲ့စည်းပုံနဲ့ညီလှုပ်ဆောင်ခဲ့တာဖြစ်တယ်ဆိုတဲ့အကြောင်းကြားချက်နဲ့အရေးပေါ်ကာလ6လတတ်တန်းကိုအကြိမ်ကြိမ်တိုးလာခဲ့တာဖြစ်ပြီးဒီတစ်ကြိမ်တည်းပါဆိုရင ီးဝေးမှာလည်းပြောဆိုခဲ့ခြင်းကလေးကဒီကနေ့တက်တန်းတိုးလိမ့်မယ်လို့အများကတွက်ဆထားကြတာပါ။အာဏာသိမ်းမှုအပြီးမကြာခင်2022ခုနှစ်ဧပြီလတုန်းကတော့အရေးပေါ်တက်တန်းကာလနှစ်နှစ်ထက်ပိုမကြာနိုင်ဘူးလို့စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုခဲ့ပူပါတယ်။အရင်စစ်အစိုးရလက်ထက်ပြဋ္ဌာန်းခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှန် 425 မှာတော့အရေးပေါ်တက်တန်းကို6လ2ကြိမ်တက်တန်းတိုးနိုင်တယ်လို့ဖော်ပြထားပြီးမြင်အခုစစ်အာဏာသိမ်းပြီးနောက်ပိုင်းမှာတော့အရေးပေါ်တက်တန်းတစ်နှစ်ကျင်ညာခဲ့ကတက်တန်းတစ်နှစ်ပြည်ပြီးနောက်မှာလဲ6လစီတက်တန်းကို3ကြိမ်တိုးခဲ့တာဖြစ်ပါတယ်။နောက်ဆုံးအကြိမ်တက်တန်းတိုးခဲ့တာကတော့ဒီနှစ်ဇန်နဝါရီလ31ရက်နေ့ကဖြစ်ပါတယ်ရှင်။